ဒီကချင်ရခိုင်နဲ့ရှမ်းပြည်နယ်တွေမှာမြန်မာအစိုးရစစ်တပ်ကစိုးရတဲ့လူခွင့်ချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဥရောပကောင်စီကဆုံးဖြတ်ပြီးတော့တာဝန်ရှိတဲ့စစ်တပ်ထိပ်ပိုင်းအရာရှိတွေအပေါ်မှာနောက်ထပ်ကန့်သတ်ရေးချမှုတွေလုပ်မယ်လို့တင်းနာနေကဆုံးဖြတ်ခဲ့ပါတယ်ဒါပေမဲ့ဒီ EU ရဲ့ပြည်ဝင်ခွင့်ဗီဇာနဲ့ပိုင်ဆိုင်မှုချိတ်ပိတ်ခြင်းတွေဟာပြစ်မှတ်ထားတဲ့သူတွေအပေါ်မှာထိရောက်မဲ့အလားအလာရှိမှာမဟုတ်ဘူးလို့ဗြိတိန်ခြေစိုက်မြန်မာရေးလှုပ်ရှားတဲ့အဖွဲ့ကပြောပါတယ်ဒီအကြောင်းပြေဆုံးကိုကိုဇော်ဝင်းလိုင်ကပြောပြပါလိမ့်မယ်
မြန်မာနိုင်ငံအတွင်းကကချင်ရခိုင်နဲ့ရှမ်းပြည်နယ်တို့မှာအစိုးရတပ်ဖွဲ့တွေကဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အပေါ် EU ဥရောပကောင်စီအနေနဲ့များစွာစိတ်မကောင်းဖြစ်ရကြောင်းတင်းနစ်လာနေကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်အစမှာဖော်ပြထားပါတယ်အထူးသဖြင့်မြန်မာစစ်တပ်ဟာနိုင်ငံတကာဥပဒေတွေကိုကြီးမားစွာချိုးဖောက်ခဲ့တယ်ဆိုတာကိုတွေ့ရှိရကြောင်းလည်း EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါကြောင့်လည်းအဲ့ဒီလူခွင့်ရေးချိုးဖောက်မှုမှာပါဝင်ပတ်သက်သူတွေကိုထိရောက်စွာအရေးယူပေးဖို့ EU အနေနဲ့အစဉ်တစိုက်တောင်းဆိုလာခဲ့သလိုအဲ့ဒီချိုးဖောက်မှုတွေအတွက်နိုင်ငံတကာအစ်င့်မှာအရေးယူနိုင်ရေးကုလသမဂ္ဂမှာအဆိုပြုချက်တင်သွင်းခဲ့တာမှာအခုနှစ်စက်တင်ဘာလ28ရက်နေ့မှာလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့နိုဝင်ဘာလ16ရက်နေ့မှာအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်ခဲ့တယ်ဆိုတဲ့အချက်ကိုလည်း EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ညာ9သိန်းကျော်ထွက်ပြေးခိုလွန်ခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ကတွားရောက်စုံစမ်းပြီးတွေ့ရှိခဲ့တဲ့အချက်အလက်တွေပေါ်ဥရောပကောင်စီကအထူးစိုးရိမ်နေလို့လည်းပြောပါတယ်အခုနှစ်ဖေဖော်ဝါရီလ26ရက်နေ့ကချမှတ်ခဲ့တဲ့ဥရောပကောင်စီရဲ့မြန်မာနိုင်ငံအခြေအနေဆိုင်ရာသုံးသပ်ချက်ထဲမှာမြန်မာအစိုးရကိုတောင်းဆိုခဲ့တဲ့အတိုင်းလူခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိသူတွေကိုအမြန်ဆုံးအရေးယူနိုင်ရေးဆောင်ရွက်ဖို့ကချင်ရခိုင်နဲ့ရှမ်းပြည်နယ်တွေကိုလူသားချင်းစာနာတဲ့အကူအညီပေးရေးအဖွဲ့တွေတွားရောက်နိုင်ဖို့နဲ့အိုးအိမ်စွန့်ခွာခဲ့ရသူတွေဘေးကင်းသိက္ခာရှိစွာနဲ့နေရပြန်နိုင်ဖို့ဆိုတဲ့အချက်တွေကိုလည်းထပ်ပြီးတောင်းဆိုထားပါတယ်။ EU ကဒီဇင်ဘာ10ရက်နေ့မှာချမှတ်လိုက်တဲ့ဆုံးဖြတ်ချက်ဟာလူခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိတဲ့မြန်မာစစ်ကောင်းဆောင်တွေအပေါ်ပြစ်မှတ်ထားတဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်တာနဲ့ပိုင်ဆိုင်မှုတွေကိုချိတ်ပိတ်ဖြစ်ဖို့ဖြစ်ပါတယ်။ဒီအချက်တွေဟာပြစ်မှတ်ထားသူတွေအပေါ်ထိရောက်မှုရှိမှာမဟုတ်ဘူးလို့ဘာမာကမ်ပိန်း UK ပြည်တင်းအခြေစိုက်မြန်မာအရေးလှုပ်ရှားမှုအဖွဲ့ကညွှန်ကြားရေးမှူး Mark Farmana ကပြောပါတယ
် The visa ban and an asset freeze so the EU's the measures that they're taking the restrictive measures they're talking about are a visa ban on individuals
ဒီဝင်ခွင့် visa ပိတ်ပင်မှုနဲ့ငွေကြေးပိုင်ဆိုင်မှုတွေချိတ်ပိတ်တဲ့ EU ကချမှတ်တဲ့အရေးယူမှုတွေဟာတဦးချင်းစီအပေါ် visa ပိတ်ပင်တာနဲ့အဲ့ဒီတန်ခတ်အရေးယူခံရသူတွေရဲ့ငွေကြေးပိုင်ဆိုင်မှုတွေကိုချိတ်ပိတ်တာဖြစ်ပါတယ်တကယ်တော့အဲ့ဒီသူတွေဟာဥရောပဘက်မှာငွေကြေးပိုင်ဆိုင်မှုတွေမရှိကြတဲ့အတွက်ချိတ်ပိတ်စရာလည်းမရှိပါဘူးအဲ့ဒါကြောင့်ဒါဟာအပြောတက်တက်တာဖြစ်ပြီးတော့လက်တွေ့ကြတဲ့ရေးယူမှုမဟုတ်ပါဘူ
းဒါအပြင် EU နိုင်ငံတွေအချင်းချင်းကြားမြန်မာနိုင်ငံအပေါ်တန်ခတ်ရေးယူဖို့ဆွေးနွေးရမှာအမြင်ကွဲပြားမှုတွေရှိနေပြီးအခုလိုချမှတ်လိုက်တဲ့တန်ခတ်မှုတွေဟာလင်းနေမှုရှိမှာမဟုတ်တဲ့အတွက်သူ့အနေနဲ့ holiday ban လို့ရှုမြင်တဲ့အကြောင်း Mark Farmana ကပြောပါတယ်
So the EU, they're still having internal arguments about who they're going to sanction, how many people they
will put on the list. EU, you know, the government is going to be able to do it. You're going to be able to do it. You're going to be able to do it. You're going to be able to do it.ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကပေးတဲ့စာရင်းရှိပါတယ်။အဲ့ဒီမှာပိုချုံမူကြီးမင်းအွန်လိုင်းလဲပါနေတော့တချို့ EU အဖွဲ့ဝင်နိုင်ငံတွေကသူ့အပေါ်တန်ခတ်ပိတ်ဆို့ရေးမယူလိုကြပါဘူး။ပျော့ပြောင်းတဲ့နှီးကိုတုံ့ပြန်ကြပါတယ်။သူတို့အခုဒီဇင်ဘာမှာချမှတ်ခဲ့တာကဗီဇာနဲ့ပိုင်ဆိုင်မှုပစ္စည်းတွေကိုချိတ်ပိတ်ရေးယူဖို့ပါပဲ။အဲ့ဒီစစ်ဖက်လူတွေက EU မှာပိုင်ဆိုင်ပစ္စည်းတွေမရှိကြသလို EU နိုင်ငံတွေကိုလည်းလာဖို့အစီအစဉ်ရှိမယ်မထင်ပါဘူး။အဲ့ဒါကြောင့်ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တွေမှာလူခွင့်ချိုးဖောက်မှုတွေကိုတုံ့ပြန်ရမှာအခု EU လုပ်တဲ့ပုံစံက holiday ban အလရဲ့အပျော်ခီးမထွက်ရအောင်ပိတ်ပင်တာမျိုးဖြစ်နေပါတယ
် EU ကတန်ခါပိတ်ဆို့မဲ့သူတွေရဲ့အမည်စီးရင်ကိုကြီးညာခြင်းမရှိသေးပဲကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အကြံပေးချက်တွေကိုလည်းလိုက်နာမဲ့ပုံမပေါ်ဘူးလို့ Mark Farmana ကပြောပါတယ်
Despite the internal divisions they've been forced to accept that they should be doing
more သူတို့ဓာတ်ထက်ပို့ပြီးတော့အရေးယူဆောင်ရွက်သင့်တယ်လို့မလွဲမရှောင်သာသဘောတူခဲ့ကြပါတယ်။ဒီပိတ်ဆို့မှုစီးရင်မှာလူတွေထပ်ထည့်ဖို့ရှိနေပါတယ်။ဒါပေမဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကအဆိုပြုတဲ့အကြံပေးချက်တွေကိုပြုလုပ်မဲ့ပုံမပေါ်ပါဘူး။ဂျာမနီ၊ဩစတြီးယား၊ပြင်သစ်တို့ကဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကိုအရေးမယူဘဲအကာအကွယ်ပေးနေကြပါတယ်။
မြန်မာနိုင်ငံအတွင်းစစ်မဲ့ဖြစ်ပွားနေတဲ့ဒေသတွေကအထူးသဖြင့်ကချင်ရခိုင်နဲ့ရှမ်းပြည်နယ်တွေမှာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာကြီးမားကျယ်ပြန့်လွန်းတဲ့အပေါ်ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအသံဝိုင်းကအဲ့ဒီကျူးလွန်သူတွေကိုထိုက်တန်တဲ့အပြစ်ပေးအရေးယူမှုတွေလှုပ်ဆောင်စေလိုတဲ့ဆန္ဒပြင်းပြနေတာကြောင့် EU အနေနဲ့လည်းအရေးယူမှုတွေကိုမဖြစ်မနေလှုပ်ဆောင်အောင်အခြေအနေရှိတယ်လို့မတ်ဖာမနာကသုံးသပ်ပါတယ်